Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မတ်လ22ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပါရှင်မနင်္ဂလာပါဒီကနေ့ညနေခင်းစီစဉ်ရေးတာဝန်ယူတင်ဆက်သွားမှာပါ
ကျွန်မအေးတနာကြပါရှင်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ20မကအသေးဆုံးပြီးတော့လူတရာကျော်ဒဏ်ရာရရှိသွားလို့နိုင်ငံတကာလေဆိပ်ကိုပိတ်ရတယ်လို့မြေရောက်ယထာပြေးဆွဲမှုတွေကိုရန်နာထားရပါတယ်မြန်မာနိုင်ငံမှာတော့အစိုးရအတက်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးဆင်းတွေကိုနိုင်ငံတော်သမ္မတအတက်ကပြည်အောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအရေးပါတဲ့နိုင်ငံသားရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာနတချို့ကိုပူးရဲကင်သွားဖို့ရှိနေပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းထိတ်တန့်ရောက်တဲ့နေ့ဒီညနေပြောပြဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်အစိုးရတက်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစီးရင်တွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့လွှတ်တော်ကိုတင်သွင်းလိုက်တဲ့တဲ့မှာတော့
1ဒေါအောင်ဆန်းစုကြည်2ဒေါက်တာအောင်သူ3ဦးတန့်စင်မောင်4
ပြည်ထောင်စုလွှတ်တော်နာရီကပါရှင်အပြည့်စုံကိုတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်ဒီကနေ့တင်တွင်လိုက်တဲ့ဝန်ကြီးနာမည်စင်းမှာပါရှိတဲ့အပြင်တိုင်းရင်းသားဝန်ကြီးဌာနဝန်ကြီးအဖြစ်လည်းခန့်အပ်ခံရမယ်လို့သတင်းတွေထွက်ပေါ်နေတဲ့မွန်အမျိုးသားပါတီဒုတိယဥက္ကဋ္ဌနိုင်သက်လွင်နဲ့တွေ့ဆုံမေးမြန်းခန်းကိုကြားမှာဖြစ်တယ်လို့ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးတွေမှာဖက်တီးရီးယားပိုးကြောင့်ဖြစ်တဲ့ကူးစက်မြန်အုံနောက်အမေးရောင်ရောဂါကြောင့်ကလေးငယ်တွေ့ဆုံမှုတွေဖြစ်ပွားနေတဲ့အတွက်ကာကွယ်ဆေးထိုးထားဖို့တတိပေးချက်တွေထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားမှာပါ။ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမအေးတနာကျော်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ20မကအသေးဆုံးပြီးတော့လူ100ကျော်ဒဏ်ရာရရှိသွားကနိုင်ငံတကာလေဆိပ်ကိုပိတ်ထားရသလိုမြေအောက်ယထာပြေးဆွဲမှုတွေကိုရန်နာထားလိုက်ရပါတယ်ဘယ်လ်ဂျီယံဝန်ကြီးချုပ်ရှာမီရှယ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့
de compléter un certain nombre d'informations que ce soit au départ du gouvernement ou au départ du centre de crise un numéro
အခုချိန်ထိအနေထားကတော့ထိခိုက်ဒဏ်ရာရသူတွေကိုအကူအညီတွေပေးနေစေဖြစ်ပြီးတော့အသေးပြောက်အစည်းကိုတော့အတိအကျပြောနိုင်မှုခက်ပါသေးတယ်။အရေးပေါ်ဆက်ဖို့အထူးဖုန်းလိုင်းဖွင့်ပေးထားပြီးတော့စိုးရိမ်နေတဲ့မိသားစုတွေ၊ဆွေမျိုးတွေစုံစမ်းနိုင်မှုလုပ်ပေးထားပါတယ်လို့ဝန်ကြီးချုပ်ကပြောသွားပါတယ်။ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရွေချင်တဲ့တရေဘောဆန်ဆန်တမင်တိုက်ခိုက်မှုဖြစ်တယ်လို့လည်းဝန်ကြီးချုပ်ရှာမီရှယ်ကပြောပြီးတော့ကျွန်တော်တို့နိုင်ငံသမိုင်းအတွက်အမတန်ဆိုးရွားတဲ့ဖြစ်ရဖြစ်ပါတယ်။အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသကြပါလို့တိုက်တွန်းသွားပါတယ်။လေဆိပ်တိုက်ခိုက်ခံရပြီးတော့နောက်တနားရီလောက်မှာတော့ EU ဥရောပသမဂ္ဂရုံးချုပ်နာကမြေအောက်ယထာပူရာယုံမှာပောက်ကွဲမှုတစ်ခုထပ်ဖြစ်လို့လူ15ယောက်သေဆုံးပြီးတော့လူတော်တော်များများဒဏ်ရာရရှိသွားပါတယ်။ဘယ်လ်ဂျီယံအစိုးရအရှိန်တွေကဒီတိုက်ခိုက်မှုတွေအားလုံးဟာအထူးကံဘုံခွဲမှုတွေဖြစ်တယ်လို့အတည်ပြုပြောကြားသွားပါတယ်။ရုပ်သံသတင်းတွေမှာတော့မနေ့9နာရီလောက်မှာဇာဗတန်လေဆိပ်မှာပောက်ကွဲမှုတစ်ခုဖြစ်ပွားပြီးတဲ့နောက်မှန်ပရင်းပေါက်ကြီးတွေကွဲထွက်ကုန်ပြီးတော့လေဆိပ်အဆောက်အအုံကျန်းမြေပေါ်မှာမှန်ကွဲတွေနေရန်အကပြားတွေပြုတ်ကျနေတာတွေမိခိုးတွေဥထွက်နေတဲ့ပုံတွေနဲ့လူတွေအလန့်တကြားထွက်ပြေးလာတဲ့ပုံတွေကိုတွေ့ရပါတယ်။မပောက်ကွဲရသေးတဲ့တတိယဘုံကိုတာဝန်ရှိသူတွေအချိန်မီရှာတွေ့ခဲ့တယ်လို့လည်းဘယ်လ်ဂျီယံကသတင်းမီဒီယာတွေမှာပြောပါတယ်။တိုက်ခိုက်မှုမတိုင်ခင်မှာအာရီဘာပြဘာသာစကားနဲ့ဟစ်အော်ခဲ့တာတွေလည်းရှိတယ်လို့ဘယ်လ်ဂျီယံသတင်းတွေမှာပြောနေတာပါ။ဘရပ်ဆဲလ်စ်မြို့တော်ကမလပိမြေအောက်ယထာဘူရာမှာဖြစ်ပွားတဲ့တိုက်ခိုက်မှုမှာတော့မနေ့ရုံးတဲ့လူသွားလာများတဲ့အချိန်မနေ့9နာရီလောက်မှာပေါက်တာဖြစ်ပြီးတော့အိမ်နာမှာ EU ရုံးတွေတည်ရှိတာဖြစ်ပါရဲ့ဘယ်လ်ဂျီယံအာဏာပိုင်တွေကနိုင်ငံတွင်းအကြမ်းဖက်မှုအနေနဲ့ပတ်သက်တဲ့သတိပေးချက်ကိုအမြင့်ဆုံးဖြစ်တဲ့အဆင့်၄သတ်မှတ်လိုက်ပါရဲ့ပြီးခဲ့တဲ့နိုဝင်ဘာမှာပြည်သင့်နိုင်ငံပါရီမြို့တော်ကလူ130တေဆုံးပြီးတော့လူ300ကျော်ဒဏ်ရာရရှိခဲ့တဲ့တိုက်ခိုက်မှုတွေအ धिक လက်တယ်ကိုဘရပ်ဆဲလ်စ်မြို့တော်မှာမိသွားပြီးတော့ရပ်ပိုင်းအတွင်းမှာပဲဒီကနေ့မှာအခုလိုပောက်ကွဲမှုတွေဖြစ်ပွားတာပါရှင
်ကျူးဘားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရိုက်အိုဘားမားဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာကျူးဘားပြည်သူတွေကိုမိန့်ခွန်းပြောကြားမှာပါကျူးဘားနိုင်ငံပိုင်ရုပ်မြင်သံကြားဘော်ကနေတိုက်ရိုက်ထုတ်လင်းပြသမဲ့မိန့်ခွန်းနဲ့မှာစီးအိတ်ခေကာလာကရပ်ပတ်နိုင်ငံတွေဖြစ်ခဲ့တဲ့တမိုင်းကြောင်းနှစ်နိုင်ငံကြားပုံမှန်ဆက်ဆံရေးပြန်ရဖို့ကြိုးစားနေတဲ့အထောက်အမှုနဲ့အနာဂတ်ကာလာဆက်ဆံရေးနဲ့ပတ်သက်လို့သမ္မတဥပမာပြောကြားမယ်လို့မျှော်လင့်ရပါတယ်ဒီကနေ့ El Gran Tritro di Havana အစားအဦးမှာပြောကြားမယ်သမ္မတဥပမာရဲ့မိန့်ခွန်းဟာခီးစဉ်အတွက်အရေးအကြီးဆုံးဖြစ်တယ်လို့အင်ဂျီရောကပြောပါတယ်အဲဒီနောက်မှာတော့ Tampa Bay Rays American Baseball အသင်းနဲ့ကျူဘာမျိုးသားအသင်းတို့ကစားမဲ့ချစ်ချီဘေ့စ်ဘောပွဲကိုလည်းသမ္မတဥပမာကြီးရှုအားပေးမှာဖြစ်ပါတယ် တနင်္လာနေ့ရုံးကတော့သမ္မတဥဘမဟာကျူဘာသမ္မတရာဦးကက်စတိုနဲ့တွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ကျူဘာနိုင်ငံကြားဆက်ဆံရေးတိုးတက်မှုကိုသမ္မတဥဘမကကြီးကျူးခဲ့ပေမဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအပိုင်းမှာတော့နှစ်နိုင်ငံကြားမှာအလွန်လေးနက်တဲ့ကွာခြားမှုတွေရှိနေသေးတယ်လို့အသိမှတ်ပြောခဲ့ပါတယ်။ကောင်းဆောင်နှစ်ယောက်ကြားဆွေးနွေးအပြီးပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုအချိန်ဟာကျူဘာလူမှုအတွက်မျှော်လင့်ချက်အချိန်ကြောက်ပြီးဖြစ်တယ်လို့သမ္မတဥဘမကသတင်းတောက်တွေကိုပြောခဲ့ပါတယ်။လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့အမေရိကန်ကပြက်ပြက်သားသားဆက်ပြီးတော့ပြောသွားမှာဖြစ်တယ်ဆိုတာကိုသမ္မတကက်စထရိုကိုရှင်းရှင်းလင်းလင်းပြောခဲ့ကြောင်းနဲ့ကျူဘာနိုင်ငံရဲ့အနာဂတ်ကိုကျူဘာပြည်သူတွေကပဲအဆုံးဖြတ်ပေးနေမှာဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။အဲဒီသတင်းစာရှင်းလင်းပွဲမှာကျူဘာသမ္မတကလည်းရှာရှာပါပါဒီသတင်းတောက်တွေရဲ့အမေတွေကိုဖြေခဲ့ပါတယ်ခင်ဗျာ။
အစ္စရေးနိုင်ငံဟာအရှေ့လယ်ပိုင်းဒေသမှာရှိတဲ့တခုရီသောဒီမိုကရေစီနိုင်ငံဖြစ်တယ်လို့အမေရိကန်သမ္မတနေရာကိုဝင်ရောက်ရှင်ပြိုင်နိုင်မှုလှုံ့ဆော်နေတဲ့ Republican သမ္မတလောင်းနေတဲ့ထိတ်ဆုံးပြေးနေတဲ့ billionaire တထေးကြီး Donald Trump ကချီးကျူးသွားပြီးတော့ Iran nuclear အရေးသဘောတူညီမှုကပြဿနာတွေအများကြီးနဲ့ဖြစ်တယ်လို့ Israel အရေးဂျိုးပန်းနဲ့အကြီးဆုံးအဖွဲ့ဖြစ်တဲ့ American Israel ပြည်သူ့ရေးရာကော်မတီ AIPAC ကိုမိန့်ခွန်းပြောကြားသွားပါတယ်အစ္စရေးကိုထောက်ခံသူတွေစိုးရိမ်မှုဖြစ်စေတဲ့မှတ်ချက်စကားတွေကိုလည်းမစ္စတာထရမ့်ကအရင်ကပြောဆိုတတ်တာကြောင့်သူ့ရဲ့မိန့်ခွန်းကိုသေချာစောင့်ကြည့်နားထောင်နေခဲ့ကြတာပါ။ဒါမဲ့လည်းဒီတစ်ခေါက်တော့မစ္စတာထရမ့်ကအငင်းပွားစရာဖြစ်မှာမျိုးတွေပြောမသွားခဲ့ပါဘူး။အခမ်းအနားကျင်းပတဲ့နေရာအပြင်ဘက်မှာတော့ဆန္ဒပြသူတွေက Come Together Against Hate အမုန်းတရားကိုပူပေါင်းဆန့်ကျင်ကြဆိုပြီးတော့ဆန္ဒပြခဲ့ကြပါလိမ့်ရှင်။
စီးရီးယားနိုင်ငံတွင်းကတလနီးပါးကြာပြစ်ခတ်ရစဲမှုကိုချိုးဖောက်သူတွေအပေါ်ဒီကနေ့အင်္ဂါနေ့ကဆလာသူတို့အနေနဲ့အရေးယူတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံကသတိပေးပြောဆိုလိုက်ပါတယ်ပြည်ပခရီပေါ်ပူတဲ့စောင့်ကြည့်မှုလောက်တာမှာအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်မှုနှေးကွေးတယ်လို့ထောက်ပြပြောဆိုပြီးရုရှားဘက်ကအခုလိုကြေညာလိုက်တာပါစီးရီးယားဆွေရလူလားသူတွေနဲ့တပုံဖွဲ့တွေကြားပြည်ပခရီရစဲအောင်ဆောင်ရွက်ရမှာဒီနိုင်ငံနှစ်နိုင်ငံဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေတာကြောင့်အမေရိကန်နဲ့ရုရှားကြားဆက်လက်ပူးပေါင်းဆောင်ရွက်မှုမရှိတော့မှာကိုစိုးရိမ်တယ်လို့စီးရီးယားဆိုင်ရာကုလအထူးတန်တမန်စတက်ဖန်ဒမ်မက်စထူရာကပြောပါတယ်အခုအချိန်မှာတော့အပြစ်ခတ်ရဆက်ထားမှုကအသက်ဝင်နေပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဆက်လက်ပေးနိုင်နေနိုင်သေးပေမဲ့ဒီပြစ်ခတ်တွေအပြစ်သက်ချုပ်ငင်းဖို့နိုင်ငံရေးအရာအဖြစ်မရှာဘူးဆိုရင်တော့အခြေအနေတွေပြန်လည်ယိုယွင်းသွားမှာကိုစိုးရိမ်နေလို့လည်းသူကပြောပါတယ်စီးရီးယားနိုင်ငံမှာအစိုးရလူလားသူတွေကစီးရီးယားငြိမ်းချမ်းရေးအတွက်သမ္မတဘရှားအဲအာဆက်ယာရုကဆင်းပေးဖို့မလိုဘူးလို့ပြောဆိုထားတယ်လို့အတိုက်ခံတွေဘက်ကလည်းသမ္မတအာဆက်ယာရုကဆင်းပေးရမယ်လို့တောင်းဆိုနေတာပါခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာအစိုးရတက်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝင်ကြီးစီးရင်တွေကိုနိုင်ငံတော်သမ္မတဦးထင်ကျော်ကပြည်အောင်စုလွှတ်တော်ကိုဒီကနေ့တင်သွင်းလိုက်ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝင်ကြီးဌာနတချို့ကိုပူးရဲကင်သွားဖို့ရှိနေပါတယ်။ပြည်အောင်စုလွှတ်တော်ဥက္ကဋ္ဌမန်ဝင်းခိုင်တန်းကဒီကနေ့လွှတ်တော်မှာကြေညာလိုက်တဲ့ဝင်ကြီးတွေရဲ့အမည်စင်းထဲမှာဒေါက်တာဆန်းစုကြည်ပါဝင်ပေမဲ့လည်းဘသူတွေကဘယ်ဝင်ကြီးဌာနကိုကင်တွယ်မလဲဆိုတာတရားဝင်အတည်ပြုထုတ်ပြန်တာမျိုးတော့မရှိသေးပါဘူး။ဒါမဲ့လည်းထွက်ပေါ်နေတဲ့အစင်းတွေအရဆိုရင်ဒေါက်တာဆန်းစုကြည်အနေနဲ့ဝင်ကြီးဌာနတစ်ခုထက်မနည်းကိုတာဝန်ယူသွားဖို့ရှိပါတယ်။နိုင်ငံသားရေးဝင်ကြီးဌာနသမ္မတရုံးဝင်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနနဲ့ပညာရေးဝင်ကြီးဌာနတာဝန်ကြီးတွေကိုပူးရဲပြီးတော့ယူသွားမယ်လို့သိရပါတယ်အစိုးရဝင်ကြီးတာဝန်တွေကိုယူမယ်ဆိုရင်ဒေါအောင်ဆန်းစုကြည်အနေနဲ့ပါတီလုပ်ငန်းတွေနဲ့လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေပါဆွံ့လို့ရမှာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသမရတဲ့ဦးထင်ကျော်ကလာမယ့်9နှစ်တာအတွင်းမှာပြည်ထောင်စုအစိုးရဝင်ကြီးဌာနကို22ဌာနထားရှိဖို့လွှတ်တော်မှာတင်ပြခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့မှာတော့ပြည်ထောင်စုဝင်ကြီးအမည်စင်းတွေကိုကြေညာလိုက်တာဖြစ်ပါတယ်ဒီကနေ့ထုတ်ပြန်ကြေညာတဲ့ဝင်ကြီးတွေရဲ့အမည်စင်းတွေမှာတော့ NLD ပါတီကပါတီဝင်6ဦးပြည်ခိုင်ပြိုးပါတီက2ဦးမွန်အမျိုးသားပါတီက2ဦးနဲ့ပြင်ပကပညာရှင်9ဦးတို့ပါဝင်ပါတယ်ရှင
်ဩစတြေးလျနိုင်ငံမှာ IS စစ်သည်ကြောတွေအတွက်ရန်မုံငွေတွေရှာဖွေဖို့ပို့ဆောင်ပေးနေတဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခံရသူ2ဦးရဲ့တဦးဟာအသက်16နှစ်အရွယ်ចောင်းသူတဦးဖြစ်ပါတယ်။အဲဒီចောင်းသူနဲ့အသက်20အရွယ်အမျိုးသားတဦးတို့ကိုအင်္ဂါနေ့မနေ့ကဆစ်ဒနီမြို့အနောက်ဘက် Guildford ရပ်ကွက်မှာဖမ်းဆီးခဲ့တာဖြစ်တယ်လို့ New South Wales ပြည်နယ်သူရဲမင်းကြီး Catherine Burn ကပြောပါတယ်။အကြံဖတ်အဖွဲ့အစည်းကငွေကြေးထောက်ပံ့မှုနဲ့သူတို့နှစ်ယောက်စလုံးကိုဒီနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်မယ်လို့မျှော်လင့်ရပါတယ်။အဲဒီဆွဲချက်အတွက်အမြင့်ဆုံးထောင်ဒဏ်က25နှစ်အထိကြာခံရနိုင်ပါတယ်။ အကြမ်းဖက်အဖွဲ့အတွက်ရန်မုံငွေရှာပေးတယ်ဆိုတဲ့ဒီအမှုကပြည်တွင်းမှာအကြမ်းဖက်တိုက်ခိုက်နေတဲ့ဂျန်စီဘူးတွေနဲ့ဆက်ဆက်မှုမရှိဘူးလို့တော့ဩစတြေးလျဒူရဲမင်းကြီးမိုက်ကယ်ဖီလန်ကပြောပါရခင်ဗျာ
။တောင်ကိုရီးယားနိုင်ငံထဲမှာချင်းကားနေဖြစ်ပေါ်လာတဲ့ဇီကာဗိုင်းရပ်စ်ပိုးကိုပထမဦးဆုံးအကြိမ်ဖြစ်နေတွေ့ရှိကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကထုတ်ဖော်ပြောကြားတော်ပါတယ်။မကြာသေးခင်ကမှဘရာဇီးလ်နိုင်ငံကိုတွားရောက်ခဲ့တဲ့အသက်43နှစ်အရွယ်အမျိုးသားတဦးမှာဇီကာဗိုင်းရပ်စ်ပိုးရှိကြောင်းစမ်းသပ်တွေ့ရှိခဲ့ရတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒီကနေ့ပဲပြောကြားသွားတာပါ။အဲ့ဒီအမျိုးသားကိုဆိုးမြို့တောင်ပိုင်းကီလိုမီတာ300အကွာမှာရှိတဲ့ဂွမ်ဂျူဆေးရုံမှာဆေးကုသမှုပေးနေပြီးတော့ရောဂါမကူးစက်နိုင်အောင်လည်းတည်တံ့ခွဲထားတယ်လို့ယွန်ဟပ်သတင်းဌာနကဆိုပါတယ်။လက်တွေ့အမေရိကနိုင်ငံတွေမှာအကြီးကဲတွေ့ရှိရတဲ့ဇီကာဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့ရောဂါတွေဟာရေဘူးရောင်အဖြစ်အသက်အန္တရာယ်မရှိပေမဲ့လည်းဘရာဇီးလ်နိုင်ငံမှာအုံနာမဖွင့်ပြဘဲနဲ့ဥကောင်းတေးသေးလေးတွေနဲ့မွေးလာတဲ့ကလေးပေါင်း4000ကျော်နဲ့ဆက်ဆက်နေတယ်လို့ယုံကြည်ရပါတယ်။ဇီကာဗိုင်းရပ်စ်ပိုးကူးစက်မှုဟာကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြေညာထားတာဖြစ်ပါတယ်ရှင်
။အမျိုးသားနဲ့အမျိုးသမီးတင်းနစ်ပြိုင်ပွဲတွေနဲ့ပတ်သက်လို့လိန်ခွဲကြပြီးပြောဆိုခဲ့တာကြောင့် BNP Perry Best Tennis ဖိတ်ခေါ်ပြိုင်ပွဲတွေရဲ့ညွှန်ကြားမှုနှုတ်ထွက်သွားပါတယ်။ California ပြည်နယ် Indian Wells မှာကျင်းပတဲ့ Tennis ပြိုင်ပွဲတွေအတွင်းတင်းငွေရင်းတွေက Raymond Moe ကအဲ့လိုပြောကြားခဲ့တာပါ။အမျိုးသမီး Tennis အားကစားသမားတွေဟာရုပ်ပိုင်းဆိုင်ရာဆွဲဆောင်မှုပဲရှိပြီးတော့အမျိုးသားတွေရဲ့အောင်မြင်ကျော်ကြားမှုကိုမိခိုးသူတွေသာဖြစ်တယ်လို့သူကပြောခဲ့ပါတာပါ။ဒါ့အပြင်သူသာအမျိုးသမီး Tennis ကစားသမားဖြစ်မယ်ဆိုရင် Roger Federer နဲ့Rafael Nadal တို့ဒီမွေးဖွားလာပြီးတော့ Tennis အားကစားသမားတွေဖြစ်လာတာကြောင့်ညစဉ်ညတိုင်းဖျားသခင်ရှေ့မှာဒူးထောက်ပြီးတော့ကျေးဇူးတင်ကြောင်းပြောမှဖြစ်တယ်လို့လည်းမစ္စတာမိုးကပြောပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမအေးတန်နာကျော်နဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။နိုင်ငံတော်သမ္မတဦးထင်ကျော်ကအစိုးရတည်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစီရင်တွေကိုဒီကနေ့မှလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးစီရင်ကိုပဲတင်သွင်းတာဖြစ်ပြီးတော့ဘယ်သူဘယ်ဝန်ကြီးဌာနတာဝန်ယူမယ်ဆိုတာကိုတော့တရားဝင်ထုတ်ပြန်မှုမရှိသေးပါဘူး။ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ကတော့နိုင်ငံခြားရေးဝန်ကြီးတာဝန်အပြင်တချို့ဝန်ကြီးဌာနတွေကိုပါပူးတွဲကင်တွယ်သွားမယ်လို့သတင်းတွေထွက်နေပါတယ်။ဒီကနေ့ထွက်ပေါ်လာတဲ့ပြည်ထောင်စုအစိုးရတည်ရဲ့ဝန်ကြီးစီရင်နဲ့ပတ်သက်လို့ VOA သတင်းထောက်မတ်မီခါကစုံစမ်းမေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်။
ပြီးခဲ့တဲ့ရက်ပိုင်းက NLD ပါတီကရွေးချယ်တင်မြှောက်လိုက်တဲ့နိုင်ငံတော်သမ္မတတက်ကလာမယ့်5နှစ်အတွင်းပြည်ထောင်စုအစိုးရဝန်ကြီးဌာနကို21ဌာနထားရှိဖို့လွှတ်တော်မှာတင်ပြခဲ့တာမှာဒီကနေ့မှာတော့ပြည်ထောင်စုဝန်ကြီးအမည်စင်းတွေကိုကြေညာလိုက်တာဖြစ်ပါတယ်။ဒါပေမဲ့ဘယ်သူတွေကတော့ဘယ်ဝန်ကြီးဌာနကိုကင်တွယ်မလဲဆိုတာကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး။ဝန်ကြီးတွေရဲ့အမည်စင်းတွေကိုထုတ်ပြန်ကြေညာတာမှာတော့မွန်အမျိုးသားပါတီကပါတီဝင်တအုပ်ပါဝင်လာပါတယ်။အခြားပြည်ထောင်စုဝန်ကြီးတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်6ဦးပြည်သူ့ကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်တဦးနဲ့ပါတီဝင်တဦးပြင်ပပညာရှင်6ဦးတို့အပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကအမည်စင်းတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီး3ဦးတို့ပါဝင်ထားပါတယ်
။တင်ပြထားတဲ့ပြည်တော်စုဝင်ကြီးများအဖြစ်ခန့်အပ်တာဝန်ပေးသင့်တဲ့ပုဂ္ဂိုလ်များရဲ့အမည်စင်းကိုလွှတ်တော်သို့ဖတ်ကြားတင်ပြပါမယ်။1ဒေါအောင်ဆန်းစုကြည်2ဒေါက်တာအောင်သူ3ဦးတန့်စင်မောင်
ဒီနေ့လွတ်တော်မှာပြည်တော်စုလွတ်တော်နိုင်ကကဝင်ကြီးနေရတဲ့အတွက်ရွေးချယ်ခံထားရတဲ့သူတွေရဲ့အမည်စင်းကိုအခုလိုကြေညာခဲ့ပါတယ်။သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနမှာဝင်ကြီးအနေနဲ့တာဝန်ယူမဲ့ပြည်ခိုင်ပြိုးပါတီဝင်သူရဦးအောင်ကိုကတော့စိန်ခေါ်မှုတွေနဲ့ကြုံတွေ့ရမှာရှိပေမဲ့အကောင်းဆုံးကြိုးစားဆောင်ရွက်သွားမှာဖြစ်တယ်လို့ VOA မေးမြန်းမှုမှာဖြေကြားခဲ့ပါတယ်။သူရဦးအောင်ကိုဟာတက်မတော်မှာဗိုလ်မှူးချုပ်အဆင့်ထိအဆင့်ဆင့်တာဝန်ထမ်းဆောင်ခဲ့ဘူးသူဖြစ်ပြီးသာသနာရေးဝင်ကြီးဌာနဒုတိယဝင်ကြီးဟောင်းတဦးလည်းဖြစ်ပါတယ်။သူ့အနေနဲ့သူလှုပ်ဆောင်နိုင်သမျှအစွမ်းကုန်လှုပ်ဆောင်သွားဖို့စိတ်အားထက်သန်နေကြောင်းလည်းသူကအခုလိုပြောပြပါဗျ။အ
ဒါစီယူဆိုစင်ကာပူလို့ဆိုပြီးတွေ့ရမှာပါ။ခုနဘာသာရေးခြေခံတဲ့မဒီတရင်မှုတွေပေးကြဖို့တွေ့ရမှာဖြစ်ပါလေ။အဲ့လိုတွေ့ရတဲ့အခါမှာဘုရားပါတီရဲ့ဖြစ်ပေါ်တဲ့အစိုးရဒီနေ့နိုင်ငံတိုင်းနဲ့ပြည်နယ်လက်တွဲပြီးတော့မှာနိုင်ငံရေးပြည်ပိုင်ပိုင်ပြည်ပေါင်းဆက်ပြီးတော့မှာဝင်းတာဝေဖန်ကြားသွားဖို့လိုပါမယ်လို့
ဒေါအောင်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဌာနအပြင်ပညာရေးလျှက်စစ်နဲ့စွန့်အင်တမရယုံဝန်ကြီးဌာနတွေကိုပါပူးတွဲတာဝန်ယူသွားမယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ NLD ဘက်ကတော့ဒါကိုအတည်ပြုပေးဖို့ညှင်းဆန်နေကြပါတယ်။သူ့အနေနဲ့တာဝန်ယူခဲ့မယ်ဆိုရင်ကာလုံးလို့ခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဝင်မှာပါအဖွဲ့ဝင်အနေနဲ့ပါဝင်နိုင်မှာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေ2008အရ တီရောင်စုဝင်ကြီးတွေဟာသူ့ရဲ့ယာလူတပ်တန်းအတွင်နိုင်ငံရေးပါတီအဖွဲ့အစည်းရဲ့ပါတီလုပ်ငန်းတွေပါဝင်ဆောင်ရွက်ခြင်းမပြုရလို့ပြဋ္ဌာန်းထားပါတယ်။ဒါအပြင်ပြည်ထောင်စုဝင်ကြီးအဖြစ်တာဝန်ပေးရခြင်းခံရပါကလွတ်တော်ကိုယ်စားလှယ်အဖြစ်ကနေနှုတ်ထွက်ပေးရမယ်လို့လည်းဖွဲ့စည်းပုံမှာညွှန်ဆိုထားပါတယ်။ NLD ပြောခွင့်ရဦးဆောင်မြင့်မောင်ကဒေါန်စွန်းစုကြည်ရဲ့အနာဂတ်နဲ့ပတ်သက်လို့သူကအခုလိုပြောပြပါတယ်
။ပါတီရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခြင်းမပြုရဆိုတာပါတီကနေထွက်ပေးရမယ်အမှာမဟုတ်ပါဘူ
း။လာမယ့်၅နှစ်အတွင်းမှာပထမဦးဆုံးအနေနဲ့ထူးထူးခြားခြားပါဝင်လာမယ်အသစ်ဖွဲ့စည်းလိုက်တဲ့တိုင်းရင်းသားရေးရာဝင်ကြီးဌာနမှာတာဝန်ယူဖို့အတွက်မွန်မျိုးသားပါတီကနိုင်သက်လွင်ကိုရွေးချယ်ထားပါတယ်။ဝင်ကြီးနေရာတာဝန်ယူမဲ့နိုင်သက်လွင်ကသူ့အနေနဲ့တိုင်းရင်းသားစီးလုံးညီမျိုးရေးအတွက်ပြည်တွင်းငြိမ်းချမ်းရေးရဖို့ဥတီဆောင်ရွက်သွားမယ်လို့ VOA ကိုခုလိုပြောပြပါတယ်။
တိုင်းရင်းသားရေးကိုပို့ပြီးတော့ပြည်လဲဖို့ဆိုပြီးတော့တိုင်းရင်းသားရေးရာဝန်ကြီးဌာနကိုမဖြစ်ဖြစ်အောင်ပေါ်ဆောင်ပေးတယ်။တိုင်းရင်းသားအတွက်တိုင်းရင်းသားရေးကိုကျွန်တော်တို့ဆွေးနွေးတိုင်ပြန်အောင်တိုင်းရင်းသားတွေရဲ့တင်ပြတဲ့လူလာချက်တွေပါတယ်စစ်ဆိုင်လို့ရအောင်ဆိုတော့အစီပေါ်လေအစိုးရနဲ့ဒီတိုင်းရင်းသားနဲ့ကျွန်တော်တို့ကအဲ့ဒီကြားခံနဲ့ဆက်သွယ်သေးရုံပဲပေါ့
ဒီချိန်ကသမရတဲ့အနေနဲ့ပြည်အောင်စုဝင်ကြီးအမည်စင်အခုတင်သွင်းမှုဟာလွှတ်တော်ကိုအဆိုပြုချက်တာဖြစ်ပါတယ်ဒီအထဲမှာတူဦးဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ယူဆခဲ့မယ်ဆိုခဲ့ရင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်အောင်စုလွှတ်တော်မှာကန့်ကွက်ပိုင်ခွင့်ရှိပါတယ်။ကန့်ကွက်သူမရှိဘူးဆိုရင်ဒီစီရင်တိုင်းအတီဖြစ်မှာဖြစ်ပြီးအစိုးရတက်မှာဒီလူတွေဟာတာဝန်ထမ်းဆောင်ရတော့မှာဖြစ်ပါတယ်
။မမေခတင်ပြသွားပါရှင်။ခုတော့တိုင်းရင်းသားဝန်ကြီးဌာနဝန်ကြီးအဖြစ်ခန့်အပ်ခံရမယ်လို့သတင်းတွေထွက်ပေါ်နေတဲ့မွန်အမျိုးသားပါတီတူဥက္ကဋ္ဌနိုင်တက်လွင်ရဲ့မေးမြန်းခန်းကိုတင်ပြပါမယ်။မြန်မာနိုင်ငံအစိုးရအသင်းမှာတာဝန်ယူရမယ့်ပြည်ထောင်စုဝန်ကြီး78ဦးရဲ့အမည်စင်းကိုဒီကနေ့မှထုတ်ပြန်လိုက်ပြီးဖြစ်ပေမဲ့လို့တွေ့ဖက်တာဝန်ယူရမယ့်ဝန်ကြီးဌာနတွေတော့မရှိသေးပါဘူး။ဒီအထက်မှာမွန်အမျိုးသားပါတီကဒုတိယဥက္ကဋ္ဌနိုင်သက်လွင်ဟာလည်းပြည်ထောင်စုဝန်ကြီးအဖြစ်စီရင်မှာပါရှိနေတယ်လို့တိုင်းရင်းသားဝန်ကြီးဌာနဝန်ကြီးအဖြစ်ခန့်အပ်ခြင်းခံရမယ်လို့သတင်းထွက်ပေါ်နေပါတယ်။ပြည်ထောင်စုဝန်ကြီးနိုင်သက်လွင်ကို VOA ဝိုင်းတော်သားနိုင်ကွန်းအိမ်ကနေဆက်သွယ်မေးမြန်းချက်ကိုကြားကြမှာပါရှင်။
ဝန်ကြီးနယ်သက်လွင်အနေနဲ့တိုင်းဒါရေးရဝန်ကြီးဌာနရဲ့ဝန်ကြီးဖြစ်ခန့်အပ်သွားမယ်လို့သတင်းတွေပေါ်ထွက်နေပါတယ်။တကယ်လို့တိုင်းဒါရေးရဝန်ကြီးဌာနကိုကင်တယ်ခွင့်ရမယ်ဆိုရင်ဘယ်လိုအကောင့်တွေပေါ်သွားဖို့ရည်မှန်းထားပါသလဲခင်ဗျာ
။ကျွန်တော်တို့တိုင်းဒါရေးရဝန်ကြီးဌာနကိုတာဝန်ယူနေနိုင်မလားလို့ပြောတော့အဲ့ဒီကိုကလည်းတိုင်းဒါနဲ့ပတ်သက်ပြီးတော့လှုပ်ခဲ့တာနှစ်ပေါင်းများနေပြီဆိုတော့တိုင်းဒါရေးဆိုရင်တော့တာဝန်ယူပေးမယ်လို့ဟဲ့ဒါပဲဟုတ်တယ်နော်။ကျွန်တော်တို့တိုင်းဒါနဲ့ပတ်သက်ပြီးတော့မှန်မှဆိုရင်သမရတို့ရုပ်တင်းတို့စက်တော်တွေယုံမှာပေါ့တိုင်းရင်းသားတွေကလူလားချက်တွေပါတယ်လဲကျွန်တော်တို့ကနှိမ့်နှိုင်းလေးဖို့အစိုးရအဖွဲ့လည်းမပေါ်သေးဘူးလေရှင်းလုံးကစင်ပါဆက်လို့မလဲဆိုတော့နောက်တစ်တက်တဲ့အစိုးရကသူဘယ်လိုလမ်းကြောင်းကိုတွားမယ်ဆိုတော့ကျွန်တော်တို့လည်းမသိသေးဘူးလေအစိုးရကမှဖို့ရသေးဘူးရှင်းလုံးကစင်ဘယ်ဘုံဒီခဏပါတယ်လို့ရမယ်ဆိုတော့ဘာမှမသိသေးဘူးဟုတ်လား
ဟုတ်ကဲ့တိုင်းဒါရေးရဝန်ကြီးဌာနသားရှိတဲ့ဟာဒီမနဲ့တန်းသူညီမရေးမရှိလို့တရားခွဲလိုက်တဲ့သဘောလားလို့တချို့တိုင်းသားတွေကတော့ပဝေမကြမှုဖြစ်ပေါ်နေတာပေါ့နော်
တိုင်းဒါရေးကိုပို့ပြီးတော့ပြည်လဲအောင်တိုင်းဒါရေးကိုပို့ပြီးတော့ဒီဖက်တွေပြည်တော်စုလောက်တဲ့နေရာမှာပြည်တော်စုရဲ့ကင်တွယ်မအာနာပြည်နယ်တိုင်းရဲ့ကင်တွယ်မအာနာတွေကိုကျွန်တော်တို့ခွဲဝေတဲ့ခါကြတော့နော်ပို့ပြီးတော့ပြောဆိုလို့ပို့ပြီးတော့တောင်းဆိုပို့ပြီးတော့ကိုယ်ဆိုင်လို့ရအောင်ဆိုတော့ပြေလည်အောင်ဆိုတော့ဒီတိုင်းဒါရေးရဝန်ကြီးဌာနကအများကြီးကျွန်တော်တို့အကြည့်ပြုမယ်လို့ထင်လို့ကျွန်တော်တို့ကလည်းလက်ခံတယ်အဲ့ဒီတာဝန်လည်းကျွန်တော်တို့ယူခဲ့တာပဲ
ဟုတ်ကဲ့နောက်တစ်ခုကရွေးကောက်ပွဲနိုင်ရ NLD အစိုးရဖွဲ့နိုင်ရင်တိုင်းနယ်ပြည်နယ်မှာ NLD ပါတီကကိုယ်စားလှယ်ကိုပဲဝန်ကြီးချုပ်ခန့်သွားမဲ့ပေါ်တိုင်းဒါပါတီတချို့ကတော့ကြေလည်မှုတွေမရှိခဲ့ဘူးတိုင်းဒါတွေရဲ့ပြည်နယ်တချို့မှာတော့အနိုင်ရတိုင်းဒါပါတီတွေကိုဝန်ကြီးချုပ်ခန့်ဖို့တောင်းဆိုမှုလည်းရှိခဲ့ပါတယ်အဲ့ဒီအမြင်ပေါ်မှာဝန်ကြီးအနေနဲ့ဘယ်လိုထင်မြင်ပါလဲခင်ဗျာ
ဒီ2008ခြေကံဥပဒေနဲ့သွားမယ်ဆိုရင်ဝန်ကြီးချုပ်ရရင်လည်းပဲအဲ့ဒီပြည်နယ်ကဝန်ကြီးချုပ်တွေလည်းဒီပြည်တော်စုဆွေရကခိုင်းထားတာပဲဒီခွေပြည်မှာလောက်ရမယ့်ဟာဒီဆိုရင်ဒီဘာမှမထူးခြားချက်မရှိကျွန်တော်တို့တောင်းဆိုရင်တန်းသူကြီးကဒါရင်မဟုတ်ဘူးပြည်နယ်ကဝန်ကြီးချုပ်ကပြည်နယ်ကကျော့တော်ပြည်နယ်အမတ်တွေကနေပြီးတော့ယူချေပြီးတော့အဲ့ဒါတင်ရောက်တဲ့ဝန်ကြီးချုပ်မှဒါလင်ဒါမှန်ကန်ခု2008ခြေကဥတွေကမှန်မှန်မှန်မူမှမှန်ပဲဆိုတော့ဒါရီသွားပြီးတော့ထည့်စဉ်းစားနေလို့ရှိရင်ဝန်ကြီးချုပ်ရရင်လည်းဘာဟုတ်တယ်ပြည်ထောင်စုမှာပဲအနာရှိတာ
လက်ရှိအစိုးရကနေပေါ်ဆောင်နေတဲ့တိုင်းဒါလက်နက်ကန်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရစေးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
2008ခြေကဥတွေကတက္ကမတော်ကအထူးခွင့်ပေးထားတဲ့ခါကျတော့သမရကညမဲ့ခံလောက်ပဲရှိတဲ့သဘောမျိုးတက်ရောက်နေတဲ့ခါကျတော့ပြီးခဲ့တဲ့အစိုးရကပြောတာဒါဒီမှာရှင်းလင်းပွဲလုပ်နေတော့ဟုတ်ချမ်းပြီမှာတခါတဲ့တိုက်ကြခိုက်ကြလုပ်နေတယ် ไอ้ที่ซวยบ่ไอ้ยัดแท้มาหูก็ไตปัวขึ้นนี่ล่ะสุดาก็ดาหามุมมามปองซามุจ่าอูบ่ตรุนอกแต่ละแม่ซวยอ่ะติดก็တော့เบลูลาแม่สุดาก็ตําร้อนเนี่ยตัวอย่างที่ใส่ไตเป็นบีมาไอ้ล่ะอีอภีกูตัวฉะลุลุย่ามาบ่
ပြီးတော့တိုင်းသားတွေမြို့မှာနဲ့စစ်မှန်တဲ့ဖက်ထရယ်ပြည်တော်စုတိစောက်ရေးပေါ်မှာကောဝန်ကြီးရဲ့အမြင်သဘောသားလေးကိုသိပြစေခင်ဗျာတိုင်းသားမျိုးစုအားလုံးပါဝင်တဲ့ဆွေးနွေးပွဲပြည်လုံးကဲ့သို့လိုတစ်ခါတည်းတွေ့ဆုံဆွေးနွေးပြီးမှပြည်တော်စုကဘယ်တိုင်းသားတိတိုင်းတွယ်မှာဒီနေရာဘယ်တိုင်းသားတိအာဏာတွေကိုခွဲဝေတဲ့နေရာမှာကျွန်တော်တို့ပြည်တော်စုနိုင်ငံနဲ့ပြည့်စုံတဲ့ပြည်တော်
Lalu ha, atau konsep cawan yang versi biro, lahir momyura parti ya, tudia utha lepje bare. Naitel lalu ha, yang guna guru kani, tadani ka pihane poya thara pihpi, thangko yang ngasa si kuni kani, kini si monengan yima lusian itu tu lepje bare, kamyah.
ရှင်များရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အန်အေဒီပါတီကဥဆောင်တဲ့ဆိုရတဲ့မှာတိုင်းရင်းသားရေးရဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစည်းအဝေးဟာပြည်ရင်းငြိမ်းချမ်းရေးလက်နက်ကင်ပဋိပက္ခတွေဆုံးသက်ရေးဘလောက်ထိတွန်းအားဖြစ်လာနိုင်ပါသလဲတိုင်းရင်းသားလက်နက်ကင်ဖွဲ့တွေတွေမကစစ်တပ်နဲ့ပါစစ်စစ်ညှိနှိုင်းဆွေးနွေးရမယ်တာဝန်အတွက်ဘလို့ပုံကုမျိုးတာဝန်ပေးတင်တယ ဒီနေ့ထားကတော့ထိခိုက်ဒဏ်ရာရသူတွေကိုအခုညီတွေပေးနေတဲ့ဖြစ်ပြီးတော့ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
VOA American အတန်းရဲ့တရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီကနေ့ည9:00ရက်တရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့ကူးစက်မြန်အုံနောက်အမေးရောင်ရောဂါအကြောင်းတင်ပြပါမယ်။ ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးတွေမှာဖက်တီးရီးယားပိုးကြောင့်ကူးစက်မြန်အုံနောက်အမေးရောင်ရောဂါကြောင့်ကလေးငယ်သေဆုံးမှုတွေဖြစ်ပွားနေတဲ့အတွက်ကာကွယ်ဆေးထိုးထားဖို့နဲ့ရောဂါလက္ခဏာတွေတွေ့ရှိပါကဆေးကုသမှုအမြန်ဆုံးခံယူဖို့ဆေးပညာရှင်တွေကသတိပေးထားပါတယ်။အပြည့်စုံကတော့ VOA
သတင်းထောက်မှတ်သိငယ်လေးကပြောပြထားပါရရှင်။ဟုတ်ကဲ့ပါ။အုံနောက်ကိုဖုံထားတဲ့အမေးပါတွေကိုရောင်စေတဲ့မန္တန်ကိုခေါက်စီမီယာလို့ခေါ်တဲ့ဗက်တီးရီးယားပိုးကြောင့်ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးတွေမှာကလေးအသေးအပြောက်တွေရှိနေတယ်လို့ကလေးထုကုဆရာဝန်ကြီးပအောင်မောက်ခတောက်တာစောဝင်းကအခုလိုပြောဆိုလိုက်ပါတယ်။ဒီနေ့ကတော့ဒီမန္တလေးသာစီဘက်မှာကလေးတွေဖြစ်တယ်နောက်ပြီးတော့တရောက်လေးရောက တွေကကလေးနှစ်ယောက်ပေါ့မိသားစုတစ်ခုတည်းကကလေးနှစ်ယောက်ဆုံးရှုံးမှုရှိတယ်အဲ့ဒီကလေးတွေမှာလည်းတယောက်ပေါ့ကျောင်းရန်ငင်းကလေးဆေးဦးညိုရောက်လာတဲ့တယောက်ကနိုင်ဝဲလောက်တော့မှဆုံးသွားတာရှိတယ်အဲ့ဒီမှာတွေးစစ်ကြည့်တော့အဲ့ဒီမီနီကိုကောက်ကဲပြီးပိုးတွေ့တယ်ပေါ့
အုံနောက်အမေရောင်ယောဂါဟာကူးစက်မှုမြန်ဆန်လွန်းတာကြောင့်အချိန်မီစိတ်ကူးတတ်မှုခံယူဖို့လိုအပ်တယ်လို့လည်းသူကပြောပါတယ်ကူးစက်မြန်အုံနောက်အမေရောင်ယောဂါရဲ့လက္ခဏာတွေကိုဒေါက်တာစောဝင်းကအခုလိုရှင်းပြပါတယ
်အဲ့လိုဖြစ်ရင်တော့ကလေးကဖြားမယ်အဲကိုယ်တွေလက်တွေကိုက်မယ်ပြီးတော့ငယ်တဲ့ကလေးပေါ့တစ်နှစ်အောင်ဆိုရင်ငယ်တွေဖောင်းမယ်ပေါ့နော်ကြက်ကြောတောင်းနေတာအုံနောက်အမေရောင်ရဲ့လက္ခဏာတွေပေါ့တက်တာတို့မိန်လွန်းအကြီးတာတို့ဒါတွေဖြစ်မှာအဲ့ဒါပြင်သူကဘာဖြစ်တယ်လဲဆိုရုပ်တရက်သွေးချိန်ကျသွားတယ်ပေါ့နော်အဲ့ဒါကဒီခန္ဓာကိုယ်ထဲမှာရှိတဲ့ပြီးတော့မီနီမမ်ကောက်ကောက်သွေးချိန်ရုပ်တရက်ကျသွားတတ်တယ်အဲ့လိုကျရင်တော့သွေးလန့်တာပေါ့သွေးလန့်တယ်ဆိုတာသွေးဟိုပတ်ဝန်းကျင်မှာခြေလေးလက်တွေကိုပါညာသွေးသွားတာနေသွားမယ်အဲ့ခါကျခြေလက်တွေအေးဆဲမဲ့ကြောင်ကန်းဖြစ်မှာပေါ့နော်ဟို shock သွေးလန့်ခြင်းလက္ခဏာရှိရဲ့အဲ့လိုနဲ့အသက်အနည်းရှိပါ
ဒီလိုလက္ခဏာတွေတွေ့ရင်တော့ဆေးကုသမှုအမြန်ဆုံးခံယူဖို့လိုအပ်တယ်လို့သူကပြောပါတယ်။ဒါပြင်ဒီအုံနောက်အမေရောင်ယောဂါဟာလူတဦးကနေတဦးထိတွေ့မှုကနေကူးစက်နိုင်တာကြောင့်တကိုယ်ရည်တန်ရှင်ရင်းနဲ့လူစုလူဝေးတွေကိုရှောင်ရှားကြဖို့ဒေါက်တာစောဝင်းကတတိပေးလိုက်ပါတယ်
။ဒါမှမဟုတ်တော့ဒီပိုးကဒီလူရဲ့လက်ချောင်းထဲမှာရှိရတယ်လက်ချောင်းနှာခေါင်းအဲ့ဒီနေရာမှာနေနိုင်တယ်ပေါ့။အ အဲယောဂရှိတဲ့လူကနေနောက်တစ်ယောက်ကိုဒီ droplet infection လို့ခေါ်တဲ့ချောင်းဆိုးရနာကြီးတာနဲ့ကူးနိုင်တယ်။နောက်အဲ့ဒီကနေထွက်တဲ့သတွေးတို့သလိပ်တို့အနေရောတယောက်ကထိတွေ့သွားလို့ရှင်ကူးနိုင်တယ်ပေါ့။အဲကောင်းတဲ့အချက်ကတော့ဗာလဲဆိုတော့မှတွေးလွန်တွေးလို့ရှင်ကိုက်လို့ကူးတာလို့မဟုတ်ပါဘူး။သူတယောက်ကနေတယောက်ကိုကူးဆက်တာဆိုတော့တယောက်နဲ့တယောက်ထိတွေ့မှုရှိမှပဲကူးနိုင်တယ်။အဝေးကြီးကိုကျော်လွန်ပြီးတော့မကူးနိုင်ဘူးပေါ့နော်။အဲတော့သူတွင်ဒီကလေးတွေအများကြီးနေတဲ့ကူးနေနေရပေါ့နော်မူလာရန်ကြောင်းလို့မူโจကြောင်းပြင်ထဲမှာလည်းတယောက်တယောက်ကူးနေတာပေါ့အဲ့လိုမျိုးမှဖြစ်ပါတ
ယ်ဒါကြောင့်လူများတဲ့နေရာတွေရောက်တဲ့အခါနှာခေါင်းနဲ့ဗစက်ကိုဖုံးအုပ်ဖို့မျက်နှာဖုံးအကာအကွယ်တွေကိုလည်းအသုံးပြုဖို့တိုက်တွန်းထားပါတယ်အခုချိန်ထိကူးစက်မြန်အုံနောက်အမေးရောင်ယောဂကြောင်းမန္တလေးတိုင်းဒေသကြီးမှာကလေးငယ်9ယောက်နဲ့ရန်ကုန်တိုင်းဒေသကြီးမှာကလေးငယ်2ယောက်သေဆုံးပြီးဖြစ်ပါတယ်ဒါကြောင့်အလုတ်ခွင်ဝင်ရတဲ့မိခင်တူကလည်းသူ့ရဲ့ကလေးအတွက်စိုးရိမ်ပူပန်နေပါတယ်
။အော်ဟိုကလေးကိုကပေါ့နော်ဒီကလေးနားမှာလည်းအများအချိန်ပြည့်မနေနိုင်ဘူးပေါ့နော်။ဒီများအိမ်မှာထားပြီးတော့အလုတ်လာရတာပေါ့နော်။လာရတာဆိုတော့ဟိုကိုကဟိုကလေးကိုအရင်ကြီးစိတ်ပူပေမဲ့လည်းသူများနဲ့ထားခဲ့ရတာဆိုတော့သူ့ကိုအရင်ကြီးပေါ့နော်ဟိုဒီမကလေးကိုဒီလိုမလုပ်နဲ့ဟိုလိုမလုပ်နဲ့ပြောဖို့ဆိုရင်လည်းအခွင့်စိတ်မတားဘူးပေါ့နော်အဲ့လိုမျိုးကြတော့ဟိုအမြဲ24နာရီကလေးစီကိုပဲစိတ်ရောက်ပြီးတော့အရင်စိတ်ပူနေတယ်ဒါပါဆိုလို့လဲဆိုတော့ဒီပါဝင်ကျင်မှာဆိုရင်လည်းကလေးကရက်ွက်ထဲမှာနေခဲ့ရဆိုတော့သူတို့ကကလေးကိုအပြင်နေပိုင်းခြိထုတ်တာတွေပါလေရှိရလေဟိုအမြဲတမ်းအဲ့ဒီယောဂအတွက်စိတ်ပူနေတယ
်လက်ရှိယောဂဖြစ်ပွားသူတွေရဲ့အတူနေမိသားစုတွေနဲ့အနီးဝန်းကျင်မှာနေထိုင်တဲ့ကလေးငယ်တွေကိုယောဂကူဆတ်မှုမရှိအောင်လို့ပဋိဇီဝဆေးတိုက်ကြွေးထားပြီးအခြေအနေကိုစောင့်ကြည့်နေစေဖြစ်ပါတယ်ရှင်
ကူးစက်မြန်အုံနောက်အမေးရောင်ယောဂအကြောင်းမတင်ကလေးကတင်ပြသွားပါရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းစီစဉ်ရဲမကြခင်ပြီးဆုံးတော့မှာပါကျန်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမအိတ်တနာကျော်ကပြောပြပေးပါအောင်ရှင
်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ပောက်ကွဲမှုတွေဖြစ်ပွားလို့လူ26ဦးမကသေဆုံးပြီးတော့လူ100ကျော်ဒဏ်ရာရရှိသွားပါတယ်နိုင်ငံတကာလေဆိပ်ကိုပိတ်ထားရတယ်လို့မြေအောက်ယထာပြေးဆွဲမှုတွေကိုလည်းရန်နာထားတယ်ဖြစ်ပါတယ်ဘယ်လ်ဂျီယံဝန်ကြီးချုပ်ရှာမီရှဲလ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့ဒီတိုက်ခိုက်မှုတွေဟာအကြမ်းဖက်ရွေးချယ်တဲ့တရေဘောဆန်းဆန်းတမင်တိုက်ခိုက်မှုဖြစ်တယ်လို့ပြောပြီးတော့ကျွန်တော်တို့နိုင်ငံသမိုင်းအတွက်အမတန်ဆိုးရွားတဲ့ဖြစ်ရပ်ဖြစ်ပါတယ်အားလုံးတည်တည်ငြိမ်ငြိမ်နဲ့ညီညွတ်မှုကိုပြသကြပါလို့တိုက်တွန်းသွားခဲ့ပါတယ်လေဆိပ်တိုက်ခိုက်ခံရပြီးတော့နောက်တစ်နာရီလောက်မှာတော့ EU ဥရောပသမဂ္ဂရုံးချုပ်နာကမြေအောက်ယထာဘူရာယုံမှာလည်းပောက်ကွဲမှုထပ်ဖြစ်လို့လူ15ယောက်သေဆုံးပြီးတော့လူတော်တော်များများဒဏ်ရာရရှိသွားခဲ့တာပါတိုက်ခိုက်မှုမတိုင်ခင်မှာအာရိပြဘာသာစကားနဲ့ဟစ်အော်ခဲ့တာတွေလည်းကြားရတယ်လို့ဘယ်လ်ဂျန်သတင်းတွေမှာပြောပါရီအခုတိုက်ခိုက်မှုတွေထဲမှာအ ਨੇ ဆုံးတစ်ခုကတော့အသေးခံဘုံးခွဲမှုဖြစ်တယ်လို့ဘယ်လ်ဂျီယံအစိုးရအရှိန်တွေကပြောပါရီကျူဘာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာကျူဘာပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါရီကျူဘာနိုင်ငံမှာရုံးမြင့်တန်ကြားဘုတ်ကနေတိုက်ရိုက်ထုတ်လွှင့်ပြသမဲ့မိန့်ခွန်းထဲမှာတော့ဆေးအိတ်ခေကာလာကရန်ဖက်နိုင်ငံတွေဖြစ်ခဲ့တဲ့တမိုင်းကြောင်းတနိုင်ငံသားပုံမှန်ဆက်ဆံရေးပြန်ရဖို့ကြိုးစားနေတဲ့အထောက်အမှုနဲ့အနာဂတ်ကာလာဆက်ဆံရေးနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားပြောကြားမယ်လို့မျှော်လင့်ရပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာအရေးပါတဲ့နိုင်ငံသားရေးဌာနအပါအဝင်ဝန်ကြီးဌာနတချို့ကိုပူရဲကင်သွားဖို့ရှိနေပါတယ်။အစိုးရအသစ်လက်ထက်မှာတာဝန်ထမ်းဆောင်မဲ့ဝန်ကြီးစီးရင်တွေကိုနိုင်ငံတော်သမ္မတအသစ်ကပြည်အောင်စုလွှတ်တော်ကိုဒီကနေ့ပဲတင်သွင်းလိုက်တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကမအေးတနာကျော်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOA American အသံညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည လိုင်းဒိုမီတာ25 kHz 11.65 လိုင်းဒိုမီတာ57 kHz 55.85နဲ့လိုင်းလံမီတာ190 kHz 15.65တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါသတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.